မြန်မာနိုင်ငံရဲ့အသက်သွေးကြောဖြစ်တဲ့အေယာဝတီမြကြီးပြောက်ကွယ်မသွားရင်ဝိုင်းဝန်းကာကွယ်ကြဖို့လှုပ်ရှားလာကြသူတွေမှာအမှုပညာရှင်တွေနဲ့လူခွင့်ရေးလှုပ်ရှားသူတွေပါဝင်လာတာတွေ့ရပါတယ်။အေယာဝတီမြကြီးကိုကာကွယ်ဖို့ဘာကြောင့်အရေးတကြီးလိုအပ်လာနေသလဲဆိုတာကိုအေယာဝတီမြကြီးတိမ်ကောမသွားရေးအတွက်ပညာပေးလှုံ့ဆော်နေတဲ့ American ပြည်ထောင်စုခြေဆိုင် US Campaign for Burma အဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှုဦးအောင်တင်ကိုမေးကြည့်ပါတယ်။
ပြီးခဲ့တဲ့ဒီနှစ်နှစ်သုံးနှစ်ကစပြီးတော့ပေါ့နော်ဒီမြန်မာဆီအစိုးရနဲ့ဒီတရုတ်အစိုးရပိုင်းဒီကုမ္ပဏီတွေကနေပြီးအေယာဝတီမြကြီးအစပေါ့နော်ဒီအေယာဝတီမြကကျွန်တော်တို့မေခမလိကမြကြီးနှစ်စင်းနဲ့ပေါင်းစုံနေနေရစတာပေါ့ဆိုတော့အဲ့မှာအဲ့ဒီဒေတာမှာ၁၀ကြီး9ခုတိဆောက်ဖို့သဘောတူလက်မှတ်ရေးထိုးခဲ့ကြတယ်။အဲ့ဒီ၁၀ကြီး9ခုဆိုတာကမလိကမြကြီးဘက်မှာ၁၀ခုနောက် MI ခလို့ခေါ်တဲ့မေခမြဘက်မှာ၁၅ခုပြီးတော့အမေရိကန်နဲ့မလေးကစုံတဲ့မြေစုံနေရာမှာ၁၀ခုစုစုပေါင်း၁၉ခုတိဆောက်မယ်။ဒီအဲဒီ၁၉ခုတိဆောက်ပြီးတော့အဲဒီနေရာရေအားလျှက်စစ်တပ်တွေထုတ်ပြီးတော့အဲဒီရေအားလျှက်စစ်တပ်တွေကိုတရုတ်နိုင်ငံ UN ပြည်နယ်ကိုတင်ပို့ရောင်းချမယ်။ဆိုတော့အဲဒီအချိန်ကစပြီးတော့အေယာဝတီမြကြီးရဲ့ကန်ဆိုးမှုကစတင်တယ်လို့ပြောလို့ရတာပေါ့
။သူကိုယ်တိုင်လည်းအေယာဝတီကိုကာကွယ်ကြစု Killing the AIRI စတဲ့အင်္ဂလိပ်မြန်မာနှစ်ဘာသာနဲ့စောင်းမားတွေရေးသားခဲ့ပါဗျ။အေယာဝတီဆိုတာမြန်မာပြည်မြောက်ဖျားကမေခနဲ့မလိခညစ်နှစ်ခုပေါင်းစုံပြီးဖြစ်တည်လာတာပါ။အဲ့ဒီညစ်စုံမှာရေလောင်စက်ကာတာတွေတိဆောက်မဲ့ကိစ္စဟာအေယာရီမြစ်ကိုပျက်စီးစေတဲ့အဓိကတော့ချက်ဖြစ်တယ်လို့ဦးအောင်တင်ကပြောပါတယ်
။အဲ့ဒီညစ်စုံဆယ်ကြီးက18ခုထဲမှာအကြီးဆုံးပဲဗျ။အဲ့ဒီဆယ်အကြီးဆုံးဖြစ်တဲ့အခါကျတော့အဲ့ဒီဆယ်ကြီးတိဆောက်ပြီးရှိသွားပြီဆိုလို့ရှိရင်အေယာရီမြစ်ကမူလအစဟာမေခနဲ့မလိခမဟုတ်တော့ဘူး။အေယာရီမြစ်ကြီးရဲ့မူလအစဟာအဲ့ဒီညစ်စုံဆယ်ကြီးဖြစ်သွားလိမ့်မယ်။အမြင့်ဆုံးဆယ်ကြီးကနေပြီးတော့ရေလွှတ်ပေးမှပဲအေယာဝတီမြကြီးထဲမှာရေဆက်စီးလို့ရမယ်။အဲရေလွှတ်မပေးရင်ရေဆက်စီးလို့မရဘူး။ဒါအဲ့ဒီအချိန်မှာအဲဒီမြင့်ဆုံးဆယ်ကြီးကကျွန်တော်တို့တိုင်းပြည်ပိုင်တဲ့ဆယ်ကြီးမဟုတ်တော့ဘူး။တရုတ်အစိုးရပိုင်တဲ့ဆယ်ကြီးဖြစ်သွားပြီဖြစ်တဲ့အခါကျတော့အေယာဝတီမြကြီးကိုနိုင်ကတရုတ်အစိုးရပိုင်တဲ့ပစ္စည်းဖြစ်သွားလိမ့်မယ်။ကျွန်တော်မြန်မာနိုင်ငံပြည်သူတွေပိုင်တဲ့မြန်မာပြည်ရဲ့အမိမြကြီးမဟုတ်တော့ဘူး။အဲဒီအချိန်ကစပြီးတော့အေယာဝတီမြကြီးရဲ့ဒီအနေထောင်ဖြစ်တဲ့တရားစက်တိုက်စက်တိုက်ကျုံတွေ့ရဆိုင်ကြရမှာပေါ့
။ဒါကြောင့် AR မြစ်ကိုမှီခိုနေတဲ့မြန်မာပြည်သူ60ရာခိုင်နှုန်းရဲ့စိုက်ပျိုးမွေးမြူရေးအသက်မွေးဝမ်းကြောင်းနဲ့ဘဝရည်တည်ရေးတွေကိုအကြီးအကျယ်ထိခိုက်မြင့်နာဆုံးရှုံးစေမှာဖြစ်ပါတယ်။မြင့်ရဲ့သဘောတဘာဝကတောင်တန်းတွေကနေတဆင့်မိုင်းထောင်ပေါင်းများစွာကိုဖြတ်တန်းပြီးပင်လယ်ထဲစီးဝင်တာပါ။ဒါကြောင့်မြစ်တွေပင်လယ်ထဲမစီးဆင်းနိုင်တော့ဘူးဆိုရင်အဲ့ဒီမြစ်ပျောက်ကွယ်သွားတယ်လို့သတ်မှတ်ပါတယ်။မြစ်တွေပြောက်ွယ်သွားတဲ့အကြောင်းရင်းတွေမှာတဘာဝတရားတွေကြောင့်ရှိသလိုရေလောင်စက်ကာတာတွေတိဆောက်တာကြောင့်လည်းပါဝင်ပါတယ်။ဒါနဲ့ပတ်သက်ရင်တရုတ်နိုင်ငံကမြစ်ဝါမြစ်ကြီးပြောက်ွယ်သွားတာကထင်ရှားတဲ့သက်တည်သာတကပဲလို့ဥအောင်တင်ကဆိုပါတယ်
။မြစ်ဝါမြစ်ကြီးဆိုတာဒီတရုတ်ပြည်ရဲ့တိဘက်တောင်တန်းနေရာနေပြီးတော့မြစ်သားကစီးဆင်းလာခဲ့တယ်။နောက်တရုတ်ပြည်တွင်မှာပဲမိုင်မောက်3400ကျော်ဖြတ်တန်းပြီးတော့ပူဟိုင်းပင်လယ်ကိုစီးဝင်သွားခဲ့တာ။အခုအဲဒီမြစ်ဝါမြစ်ကြီးကတည်ဆုံသွားခဲ့ပြီ။ဘာလို့တည်ဆုံသွားလဲလို့ပြောလဲဆိုတော့မြစ်ဝါမြစ်ကြီးကနေပြီးတော့ပူဟိုင်းပင်လယ်ကိုစီးဝင်နိုင်စွမ်းမရှိတော့ဘူး။မြစ်ဝါမြစ်ကြီးထဲမှာရေအားအင်မတန်နည်းသွားခဲ့ပြီးနောက်ကျသွားခဲ့ပြီးသူ့ရေအားကအရင်လိုမတန်ဆွမ်းတော့ဘူး။သူ့မှာရှိရေပမာဏကလည်းအရင်လိုမများတော့ဘူး။အဲသူ့မှာရှိရေတွေကလည်းအငင်ကြီးတွေကများနေပြီ။ဘာကြောင့်ဆိုတော့အဲဒီမြစ်ကြီးရဲ့အထက်မှာဆောက်လုပ်ထားတဲ့တရုတ်ဆယ်များရဲ့အဲဒါရောကတက်ရောက်မှုကြောင့်ပါဗျာအဲ့ဒါလိုနဲ့တရုတ်ပြည်ကမြို့ဝမြကြီးအခုဆို꽌လွန်သွားခဲ့ပြီဆိုတော့အခုတော့တရုတ်အစိုးရကမြို့ဝမြကြီးကျန်တဲ့ရှင်သန်ရေးလုပ်ငန်းတွေတော့စတင်လုပ်နေတာတွေ့တယ်သို့တော်လည်းအလုံးအလုံးနောက်ကျခဲ့ပါပြီအဲ့ဒါလိုဖြစ်ရမျိုးကျွန်တော်တို့ရဲ့အမိအယာဝတီမြကြီးကကြုံမှုရှိနေပြီအခုဆိုရင
်အယာဝတီမြပြစတင်တဲ့နေရာမှာဆယ်ရီအကြီးကျယ်ဆောက်လုပ်တာကြောင့်မြင့်ရီတွေတဖြည်းဖြည်းတိမ်ကောသွားမဲ့အခြေအနေကိုတာဝန်သိသူတွေပညာရှင်တွေကလည်းသက်ဆိုင်ရာအစိုးရတွေကိုတင်ပြအစီရင်ခံထားပါတယ်ဒါပေမဲ့မြန်မာနဲ့တရုတ်အစိုးရကတော့နားထောင်ခြင်းမရှိဘဲဆက်လက်အကောင့်ထဲပေါ်စောက်လုပ်နေကြတာပါ။ဒါကြောင့် AR မြကြီးပြောက်ွယ်မသွားရအောင်ဝိုင်းဝန်းကာကွယ်ကြဖို့အမျိုးသားရေးတာဝန်တရက်ဖြစ်လာတယ်လို့ဦးအောင်တင်ကပြောပါတယ်
။ဆိုတော့ AR မြကြီးကိုကယ်တင်ရေးဆိုတာကကျွန်တော်တို့မြန်မာနိုင်ငံအားလုံးနဲ့ဓာတ်ရိုက်ကိုတက်ဆိုင်နေတဲ့ကိစ္စ။တရုတ်ချင်းရဲ့ပုဂ္ဂလိကအကျိုးစီးပွားမဟုတ်ဘူး။နော်နိုင်ငံရေးအာဏာရဖို့လည်းမဟုတ်ဘူး။ဒါကြောင့်ဒီကိစ္စမှာလွတ်တော်တွင်ကလူကိုလွတ်တော်ပြန်ပါလူကိုပေါင်းစည်းပြီးတော့ဆောင်ရမယ့်ကိစ္စ။အဲ့လိုပဲဒီစေစွားနဲ့ပြည်ပြည်လဲလဲဆွေးနွေးမှဆင်ပြေမယ်လို့ယုံကြည်တဲ့လူရောစေစွားကိုပြည်ပြည်ထက်နဲ့ရှုတ်ချမှဖြစ်မယ်ဆိုတဲ့လူရောဒီကိစ္စမှာကျတော့ AR ကိုချစ်တဲ့စင်နဲ့ဘူပေါင်းဆောင်ရမယ်ကိစ္စကျွန်တော်တို့နိုင်ငံရေးကိုဟိုစိတ်ဝင်စားဝေဝေမနေမယ်ဆိုတဲ့လူရောဟောနိုင်ငံရေးကလုံးမဖြစ်မယ်ဆိုတဲ့လူရောဘယ်လိုပဲအမြင်မတူတူတူဒီကိစ္စမှာကျတော့ AR မျိုးကိုချစ်တဲ့စိတ်နဲ့ဘူပေါင်းဆောင်ရမယ်ကိစ္စဆိုတော့ကျွန်တော်တို့အားလုံးမြဲပြောပြောနေတယ်ယုံကြည်မှုတစ်ခုမှအတူတူကရည်တည်ကြဖို့ဆိုတာဒါအခုကကျွန်တော်တို့ဒီအဲ့လိုအတူတူကရည်တည်ဖို့အတွက်အတူတူကဆောင်ရွက်ဖို့အတွက်လုံလောက်တဲ့အခြေခံအကြောင်းတရားတွေက ပေါ်လာ ਈ ဘောပဲအဲ့ဒါတော့ကျွန်တော်တို့ရဲ့မိခင်မိကြီးအရာဝတီကိုကဲတင်မှုပါပဲ
AR မြစ်ကြီးပြောက်ွယ်သွားမယ်ဆိုရင်နောက်လာမယ့်အနာဂတ်မျိုးဆက်တွေအတွက်ပါစားနေရိတ်ခါဖူလုံရေးအတွက်စိုက်ပျိုးရေးနဲ့အသက်မိုးဝမ်းကြောင်းလုပ်ငန်းတွေထိခိုက်ညံ့လာမှာဖြစ်တယ်လို့ပညာရှင်တွေကတညိတညွတ်သေးသတိပေးပြောဆိုထားပါတယ်ရှင်